အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေကိုအင်အားပြင်းဟာရီကိန်းမုန်တိုင်းမယ်လ်တန်ဝင်ရောက်တိုက်ခတ်လို့လူနှစ်ဦးထက်မနည်းသေဆုံးသွားပါတယ်။လေပြင်းတိုက်ခတ်ပြီးတော့မိုးသည်ရေကြီးရေရှမ်းတာတွေကြောင့်လူနေအိမ်တွေပျက်စီးခဲ့ရပြီးတော့အင်ဂျင်3000ထက်မနည်းလျှက်စင်ပြီးပြတ်နေပါတယ်။ပြင်းအားအဆင့်သုံးရှိတဲ့ဟာရီကိန်းမုန်တိုင်းဟာတနအီကို128မိုင်ကျော်နဲ့ဆာရာဆိုတာခရိုင်စီယက်စတာခီးမြို့နာကိုဗုဒ္ဓဟူးနေ့နောက်မိုင်တော့ကဝင်ရောက်ခဲ့တာပါမုန်တိုင်းတံကိုဖလော်ရီဒါပြည်နယ်တစ်ဝိုက်ညလုံးပေါက်ကြုံခဲ့ရတယ်လို့ပဲရုတ်တရက်ရေကြီးရေရှမ်းမှုအန္တရာယ်တွေဆက်ပြီးတော့ကြုံရနိုင်သေးတာကိုအာဏာပိုင်တွေကသတိပေးထားပါတယ်ဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာဟာရီကိန်းပြင်းအားအဆင့်တစ်ကိုယော့သွားပြီးဖလော်ရီဒါပြည်နယ်အရှေ့မြောက်ဘက်ကဒီအတ္တလန္တိတ်သမုဒ္ဒရာဘက်ကိုရေသွားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်နယ်မြောက်ပိုင်းမှာမိုးရေချိန်9လမ်းမကနေ10လမ်းမအထိထက်ပြီးတော့ရွာနိုင်သေးတဲ့အကြောင်းအမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်။ဖလော်ရီဒါပြည်နယ်အနောက်ဘက်ကမ်းခြေမြို့စိန့်ပီတာစပတ်မှာတော့မိုးရေချိန်ကြောင့်မုန်တိုင်းကြောင့်ဒီမိုးရေချိန်16လမ်းမအထိစံချိန်တင်ဆိုးရွားရွာခဲ့ပြီးတော့ဒါဟာဖြစ်အခုလိုအောက်တိုဘာလတဲ့လှဆင်ပုံမှန်ရွာသွန်းလေးရှိတဲ့မိုးရေချိန်ထက်8ဆပိုပြီးတော့များပါတယ်ရှင်။